မင်္ဂလာညနေခင်းပါရှင်။2019ခုနှစ်မတ်လ25ရက်တနင်္လာနေ့ညနေဘက် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်မှာ2016အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာ Trump စီယုံရေးတာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှင်းနေချုပ်ကဆုံးဖြတ်ပါတယ်။ထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲတိုင်ကြားချက်တွေကိုစုံစမ်းပြီးမေလ9ရက်နေ့မှကြေညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ကြေညာပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်။အခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာမနေ့တနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲရလတ်တွေမှာလက်ရှိအစိုးရနဲ့ဆက်ဆက်ပါတီကမဲအများစုနဲ့ဥဆောင်နေတာနဲ့ပတ်သက်လို့လူခွင့်ရေး HRW အကြီးတန်းသုတေတီကအခုလိုသုံးသပ်ပါတယ
်။ The reports that we have heard back are very alarming. There were reports about vote buying, there were reports about irregularities.
ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့သတင်းတွေထွက်နေတဲ့အကြောင်းကိုပြောပြပေးသွားမှာပါ။အဲဒီနောက်အာဖရိကတောင်ပိုင်းကိုဝင်မှွေသွားတဲ့ Cyclone မုန်တိုင်းကြောင့်လူပြည်သူနှစ်သန်းနီးပါးဒုက္ခရောက်နေကြပြီးသေဆုံးသူကလည်း900ထက်ပိုပြီးတော့တိုးလာနိုင်တဲ့အကြောင်း UNICEF ရဲ့အစီရင်ခံစာနဲ့မြန်မာပြည်သတင်းလွှာတွေမှာတော့ဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာငြိမ်းချမ်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဖို့စစ်ဖက်အရာရှိတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်ကချီးမြှင့်တဲ့သာသနာ့နှုတ်ကဟဘွဲတွေရထားတဲ့လေးကျွန်းသူအဖွဲ့ဝင်တွေကိုဒီကနေ့အခမ်းအနားနဲ့ဂုဏ်ပြုပွဲကျင်းပပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
။2016 American ရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာအရသမ္မတ Donald Trump ရောသူ့ရဲ့မဲဆွယ်စီယုံရေးတာဝန်ခံတဦးတယောက်မှရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရှေ့နေချုပ် William Barr ကပြောကြားလိုက်ပါတယ်။ Robert Mueller ရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာသမ္မတ Trump ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှုမော်လာကကောက်ချက်မချထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ရှေးနေချုပ်ဘားကရေးသားထားပါတယ်။တမရမှာအပြစ်မရှိဘူးလို့အစီရင်ခံစာထဲမှာပြက်ပြက်သားသားပြောမထားပေမဲ့တမရထရမ်ကတော့သူ့အပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့တမရတယောက်အနေနဲ့အခုလိုစုံစမ်းခံရတာရှက်စရာဖြစ်တယ်လို့တုံ့ပြန်ပြီးတခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ်အနိုင်ရဖို့ထရမ်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို22လကြာစုံစမ်းပြီးတဲ့နောက် Robert Mueller ကတရားရေးဌာနကိုပြီးခဲ့တဲ့တောက်ကြာနေ့ကအစီရင်ခံစာတင်ပြခဲ့တာပါ။အဲ့ဒီအစီရင်ခံစာကိုရှေ့နေချုပ်ဘားကစာမျက်နှာ၄မျက်နှာစာအနှစ်ချုပ်ပြီးတော့လွှတ်တော်ကိုတနင်္ဂနွေနေ့ကပေးပို့ပြီးအများပြည်သူကိုပြသပေးခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာ Trump စီယုံရေးတာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ပါတယ်။ Trump စီယုံရေးအဖွဲ့ကိုကူညီဖို့ရုရှားဘက်ကကန့်လန့်မှုတစ်ချိန်မကရှိခဲ့တယ်လို့လည်းသူ့ရဲ့အနှစ်ချုပ်တင်ပြချက်ထဲမှာရေးထားပါတယ်။အထူးစုံစမ်းရေးမှူး Robert Mueller ကသူ့ရဲ့စုံစမ်းမှုတွေအတွင်းမှာရွေးကောက်ပွဲကိုနှောက်ယှက်ခဲ့လို့အပြစ်ရှိကြောင်းတွေးရှိသူရုရှားလူမျိုး25ယောက်ကိုတရားစွဲခဲ့ပါတယ်။ဒါအပြင်သမ္မတ Trump ရဲ့အနီးကအကြံပေး6ယောက်ကိုလည်းတရားစွဲခဲ့ပါတယ်ရှင်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်နတန်ယာဟူဟာအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ဒီကနေ့မှတွေ့ဆုံမှာဖြစ်ပြီးတော့အဲ့နောက်တော့သူဟာချက်ချင်းပဲအစ္စရေးကိုပြန်မှဖြစ်ပါတယ်။ဂါဇာဒေသကဒုံးညီနဲ့တိုက်ခိုက်နေတာကြောင့်သူ့ရဲ့ခီးစဉ်အချိန်ကိုအခုလိုလျှော့ချလိုက်တာဖြစ်ပါတယ်။မူလာတုံးကတော့မစ္စတာနတန်ယာဟူဟာအင်္ဂါနေ့ကျရင်အင်မီတော်မှညစာစားမှာဖြစ်ပြီးအမေရိကန်အစ္စရေးလူမှုဆက်ဆံရေးကော်မတီကိုလည်းမိန့်ခွန်းပြောကြားသွားဖို့စီစဉ်ထားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးပြောထားတဲ့ကြေညာချက်မှာတော့အစ္စရေးနိုင်ငံအနေနဲ့ဒီတိုက်ခိုက်မှုကိုပြင်းပြထန်တာတုံ့ပြန်သွားမယ်လို့ဂရီးပြည်ပြောကြားလိုက်ပြီးတော့သူ့အဆိုအရတော့ဒါဟာအစ္စရေးနိုင်ငံအပေါ်မှာရာဇဝတ်မှုမြောက်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပြောထားပါတယ်။ဒုံးကြီးကအစ္စရေးနိုင်ငံအလဲပိုင်းတယ်လ်အဗီမြို့အရှေ့မြောက်ဘက်ကိုထိမှန်ခဲ့ပြီးတော့လူ9ယောက်လည်းဒဏ်ရာရခဲ့ပါတယ်။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာဟမတ်စ်သွေးကြောအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးတော့ဂါဇာနယ်ဆက်ကိုလည်းအင်အားတွေထပ်ဖြစ်တဲ့အနေနဲ့တပ်တွေထပ်ပြီးတော့ဆီလွတ်ထားတယ်လို့ပြောပါတယ်။အစ္စရေးနိုင်ငံမှာလာမယ့်ဧပြီ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအကျိန်းနယ်ဖြစ်နေပြီးတော့မစ္စတာနတန်ယာဟူဟာဒီရွေးကောက်ပွဲမှာပြန်ပြီးတော့ရွေးခံဖို့နိုင်ငံရေးအရထောက်ခံမှုအားကောင်းအောင်လုပ်တဲ့အနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံဖို့လာရောက်တာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာလည်းသ တမရထရမ်ဘတ်ကအငင်းပွားစရာဖြစ်နေတဲ့ဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးကပိုင်ဆိုင်တယ်ဆိုတာကိုတရားဝင်အတိအမှတ်ပြုသွားမယ်လို့ခန့်မှန်းရပါတယ်။အစ္စရေးကဂိုလန်ကုန်းမြစ်ဒေသကို1969ခုနှစ်ကစီးရီးယားနဲ့ဖြစ်ပွားခဲ့တဲ့6ကြာစစ်ပွဲတွေမှာတည်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့မှာကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘဲပါတီကမဲအများဆုံးရထားတဲ့ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကျင်းပမယ်လို့ကော်မရှင်အကြီးအကဲဂျာရန်ဝုဒ်ဖော်မာကပြောကြားခဲ့ပါတယ်။
คงจะต้องเคลียร์เกี่ยวกับเรื่องสํานวนการสอบสวนนะครับสํานวนไต่สวนเนี่ยนะครับซึ่งมีเรื่องร้องเรียนเข้ามา
ชวยกอบปวยมตมาหมู่ต่ายจ้าเจ้าอาลังโกเมล9ရက်နေ့မတိုင်ခင်စုံစမ်းသွားပါမယ်ชวยกอบปวยဟာလွတ်လပ်မျှတတဲ့ชวยกอบปวยဖြစ်ရလားဆိုတာကိုชวยกอบปวยကော်မရှင်ကစုံစမ်းပြီးတော့မှတရားဝင်ရလဒ်တွေကိုထုတ်ပြန်သွားပါမယ်လို့ชวยกอบปวยကော်မရှင်အတွေ့အမှုချုပ်ဖွန်မာကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်ชวยกอบปวยရလဒ်65ရာခိုင်နှုန်းအထိပဲတနည်းကနေနေတော့ကရေတွက်ခဲ့တာကမဲမကန်လှုပ်ခဲ့မှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့ရွေးကောက်ပွဲစီးမြင်စည်းကမ်းတွေအရာလောက်တာလို့လည်းကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းလင်းသွားပါတယ်။ကနအူးရလဒ်တွေတုန်းကစစ်တပ်လိုလားတဲ့ပလန်ပရာချာရုတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းမှာပြောကြားခဲ့ပေမဲ့မဲမမတ်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားချက်တွေကြဲကြဲလောင်လောင်ထွက်လာခဲ့တာပါ။ဒါကြောင့်လက်ရှိအာဏာသိမ်းစစ်ကောင်ဆောင်ပရာယုတ်ချန်အိုချာအနေနဲ့ဝင်ကြီးချုပ်ယာရူဆက်ယူပြီးတော့အစိုးရဖွဲ့နိုင်လောက်တဲ့အထိမဲရခဲ့သလားဆိုတာအခုအချိန်မှမရေရာသေးပါဘူး။အရင်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ပွေတိုင်းပါတီကတော့အစိုးရဖွဲ့မယ်လို့ပြောနေပါတယ်။လောလောဆယ်မဲရေတွက်ပြီးသလောက်ပွေတိုင်းပါတီကပလန်ပရာချိုရူပါတီနဲ့မဲ9သိန်းလောက်ပဲကွာပြီးတော့ဒုတိယနေရာကလိုက်နေတာပါလူငယ်လူလတ်ပိုင်းအများစုအားပေးထောက်ခံတဲ့နိုင်ငံရေးပါတီသစ်ဖြစ်တဲ့ Future Forward ပါတီကတော့တတိယနေရာကနေမဲအများဆုံးရရှိထားပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်း AA ဘက်ကမြောက်ဦးရှီအောင်ရင်ကျင်းမှုနယ်မြေနဲ့ရဲရော်တွေအတွင်းကနေပြစ်ခတ်မှုရှိတယ်လို့မြန်မာတပ်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြီးတော့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြန်ကြားရေးအဖွဲ့ဘက်ကဒီလိုမျိုးပြောလိုက်တာဖြစ်ပြီးတော့ဒေသခံပြည်သူတွေအနေနဲ့လည်းတမတော်နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြောကြားလိုက်ပါတယ်။ AA အဖွဲ့ဘက်ကတော့လူနေအိမ်ကြီးတွေအတွင်းကနေပြစ်ခတ်တာမျိုးမရှိကြောင်းညှိဆို့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့အစိုးရညီညာရေးကိုယ်စားလှယ်တွေနဲ့ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေပြည်တော်မှာတွေ့ဆုံစဉ်တုန်းကတော့ AA ကိုယ်စားလှယ်လည်းတက်ရောက်ခဲ့ပါတယ်။ဒီညီညာရေးလုပ်ငန်းစဉ်မှာ AA ကိုလမ်းဖွင့်ပေးထားတယ်လို့အစိုးရကိုယ်စားလှယ်ဘက်ကပြောခဲ့ပါတယ်။ဒါမဲ့လည်း AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်သွားတတ်မှတ်တယ်လို့တမတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီ21ရက်နေ့ကတော့ AA ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီညွတ်ဖို့ဌာနတို့မှဌာနတို့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအနည်းဆုံး၈ကြိမ်ဖြစ်ပွားခဲ့ပါတယ်ဒါပြင်မြန်မာအစိုးရတပ်ဖက်ကလေးလကြာအပြစ်ရထားတဲ့စစ်တိုင်းဌာနချုပ်နေမင်း၅ခုမှာလည်းတတိယမြောက်လအတွင်းမှာတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဟာရင်လာရီထပ်ပုံများလာပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့ EAO တွေအနေနဲ့လည်းညီညာရေးဆွေးနွေးရမှာမဖြစ်နိုင်တာတွေကိုမဆွေးနွေးကြပဲညီညာရေးကိုရှေ့ယူလှုပ်ဆောင်ကြဖို့ကိုတမတော်ဘက်ကပြောကြားလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အစင်းမြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါတယ်။လူပေါင်း90သေဆုံးခဲ့တဲ့တိုက်ခိုက်မှုဘလို့ကြောင့်ဖြစ်ရတယ်ဆိုတာကိုအသေးစိတ်သိရအောင်လို့စုံစမ်းဖို့အရေးကြီးတယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးကဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့တော်ဝင်ကော်မရှင်ကနောက်အနာဂတ်မှာအခုလိုမျိုးတိုက်ခိုက်မှုတွေကိုဘလို့ရှောင်ရှားနိုင်မလဲဆိုတာကိုလည်းအဖြေရှာမှာဖြစ်ပါတယ်။ပြစ်ခတ်မှုမဖြစ်ခင်ကတနတ်သမားရဲ့လှုပ်ရှားမှုတွေရဲနဲ့ထောက်လှမ်းရေးဌာနရဲ့ဆောင်ရွက်မှုတွေစီမီမောင်းမြန်တနက်တွေနယူးဇီလန်မှာရရှိနိုင်မှုအခြေအနေတွေအပြင်လူမှုကွန်ရက်ရဲ့အခမ်းအနားကိုကော်မရှင်ကစုံစမ်းမှာပါနယူးဇီလန်နိုင်ငံဟာပြည်သူတွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့နိုင်ငံမဟုတ်ပေမဲ့တိုက်ခိုက်သူတွေနဲ့ပတ်သက်ပြီးတိနိုင်မလားတိသင့်သလားဆိုတာကိုအပြေရှာဖို့လိုတယ်လို့ဝန်ကြီးချုပ်ကပြောပါတယ်တော်ဝင်ကော်မရှင်ရဲ့စုံစမ်းမှုကဘယ်အချိန်မှအပြီးသတ်မလဲဆိုတာအချိန်စရာကိုတော့ဝန်ကြီးချုပ်ကမပြောပါဘူးပြည်သူတွေအကြာကြီးမဆောင်နိုင်ဘူးဆိုတာနားလည်ပေမဲ့စုံစမ်းမှုတွေကိုအသေးချလုပ်ဖို့အချိန်လိုတယ်လို့သူကပြောကြားသွားပါတယ်
မြောက်ကိုရီးယားကတာဝန်ရှိသူတချို့ဟာကိုရီးယားနိုင်ငံဆက်ဆံရေးရုံးကိုဒီကနေ့တင်လာနေမှာပြန်ပြီးတော့ရောက်ရှိလာကြပါတယ်။လွန်ခဲ့တဲ့3ရက်ကခိုင်မာတဲ့အကြောင်းပြချက်မရှိဘဲတက်ကညွန်ကြားချက်ကြောင့်ဆိုပြီးတော့မြောက်ကိုရီးယားကသူ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူသွားခဲ့တာပါ။အခုဘာကြောင့်ဝန်ထမ်းတချို့ပြန်လာရသလဲဆိုတာနဲ့ဝန်ထမ်းအလုံးကိုပြန်ပြီးစစ်လုပ်ပေးမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တို့ပြီးဖေဗရူလာတွင်ကဗီယက်နမ်နိုင်ငံမှာတွေ့ဆုံမှုဆွေးနွေးမှုကသဘောတူညီချက်တစ်စုံတစ်ရာမရခဲ့တဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတပတ်ကြာမှဝန်ထမ်းတွေကိုကိုရီးယားနိုင်ငံဆက်ဆံရေးရုံးကနေပြန်လည်ခေါ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့တင်းလာနေမှာတော့မြောက်ကိုရီးယားဘက်ကတာဝန်ရှိသူ4-5ယောက်လောက်ဟာနေသမျိုးကိစောင်းမှာရှိတဲ့နိုင်ငံဆက်ဆံရေးရုံးကိုရုံးပြန်တက်ဖို့ရောက်လာခဲ့တယ်လို့နိုင်ငံပေါင်းစည်းရေးဌာနကကြေညာချက်ထုတ်ပါတယ်ပုံမှန်ရုံးလာတက်ပါတယ်လို့ပြောတာကလည်းလို့တခြားပါရှင်းလင်းချက်မှမပေးဘူးလို့လည်းတောင်ကိုရီးယားပြောခွင့်ရဘိတ်တေဟွန်းကပြောပါတယ်အခုလက်ရှိမှာကိုရီးယားနိုင်ငံဆက်ဆံရေးရုံးကိုပုံမှန်ပြန်လည်လည်ပတ်နေတယ်လို့လည်းပြောခွင့်ရကပြောပါတယ်ဒီရုံးကိုတော့ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့ဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
Boeing 737 MAX လေယာဉ်ပြန်နှစ်ဆင်းပြတ်ကျခဲ့တဲ့ပုံစံဆင်တူဖြစ်ခဲ့ပြီးတဲ့နောက် Boeing ကုမ္ပဏီကလေယာဉ်မှုတွေ၊လေယာဉ်ဆက်ပိုင်းကျွမ်းကျင်မှုဆိုင်ရာတာဝန်ရှိသူတွေ၊စီမံစည်းကမ်းချမှတ်သူတွေကိုပုံထုံးနေကြရင်ရှင်းလင်းပြောကြားမှဖြစ်ပါတယ်။ 737 MAX အမျိုးအစားလေယာဉ်တွေကိုအသုံးပြုနေကြတဲ့လေကြောင်းလိုင်းတွေနဲ့လေယာဉ်ပြန်သတ်မှုဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေအားလုံးနဲ့တွေ့ဆုံရှင်းလင်းဖို့ပြင်ဆင်နေတယ်လို့ Boeing ကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားကြတာပါအခုနိုင်ငံတကာသတင်းလွှာတွေကိုအရင်နားဆင်ကြရပါမယ်ရှင်ထိုင်းနိုင်ငံမှာတနင်္လာနေ့ကလှုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေကနေကနဦးထွက်လာတဲ့ရလဒ်တွေအရလက်ရှိအစိုးရနဲ့ဆက်ဆက်တဲ့ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။ဒါပေမဲ့လည်းမဲမတမာမှုတွေစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေရှိတယ်ဆိုတဲ့သတင်းတွေကအတော်လေးစိုးရိမ်စရာကောင်းတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောပါတယ်။ထိုင်းရွေးကောက်ပွဲနောက်ဆုံးသိထားသမျှအခြေအနေကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
2024ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူပြီးကတည်းကဆိုရင်ပထမဆုံးကျင်းပတဲ့အခုထိုင်းရွေးကောက်ပွဲကိုစစ်တပ်ပေါ်လူလူဆန္ဒခံယူပွဲဖြစ်အများစုကသတ်မှတ်ကြပါတယ်။စစ်ဆိုးရအနေနဲ့အရသာဆိုးရတရက်အဖြစ်သူငူးပြောင်းနာမှာလွယ်ကူချုံးမှုစီဖို့ဒီရွေးကောက်ပွဲကိုစီမင်းစည်းကမ်းအသစ်တွေချမှတ်ပြီးကျင်းပတာလည်းဖြစ်ပါတယ်။စစ်ဆိုးရပေါ်လူတွေမကျေနပ်ကြတာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နော့ဝတ်ဖွဲ့စည်းခဲ့တဲ့ဖွဲ့တိုင်းပါတီကိုထောက်ခံသူတွေအခိုင်အမာဆက်ရှိနေသေးတာဒီဒီချိန်မှာမှမဲပေးခွင့်ရလာတဲ့လူငယ်မဲဆန္ဒရှင်တွေအားပေးထောက်ခံတဲ့ပါတီသစ်တစ်ခုပေါ်လာတာစတဲ့အချက်တွေကြောင့်စစ်တပ်နဲ့ဆက်ဆက်တဲ့ဖလန်ပရာချရက်ပါတီအခြေအနေကောင်းလိမ့်မယ်လို့လေ့လာသူတွေကတွက်မှတ်ထားခဲ့ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံရေးဟာခံမှန်းရခက်လာပါတယ်။မဲရေအတွက်94ရာခိုင်နှုန်းကိုရွတ်တွက်ပြီးချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့အစောပိုင်းထုတ်ပြန်ချက်အရအာနာသိန်းစစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ချန်နိုချာရဲ့ဖလန်ပရာချရက်ပါတီကစုစုပေါင်းမဲရေအတွက်အများဆုံးရထားပြီးဝန်ကြီးချုပ်ဟောင်းတက်ဆင်ဦးဆောင်ခဲ့တဲ့ဖွဲ့တိုင်းပါတီကဒုတိယဒီရွေးကောက်ပွဲမှာပထမအဦးဆုံးဝင်ပြိုင်တဲ့ Future Forward Party ကတတိယအသီးသီးရှိနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်အပြည့်အစုံကြေညာမဲ့ချက်ကိုတော့ရွေးကောက်ပွဲကော်မရှင်ကမေလအထိရွှေ့ဆိုင်းထားတဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မရှင်တွင်မှုချုပ် Jeron Vit Phuma ကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Stop การรายงานผลอย่างไม่เป็นทางการนะครับอาจจะทราบชื่อว่าใครได้คะแนน
กันอูยะละเตยะเบปาร์ตี้ก็แม้อันยาสงยัดทาได้สร้าจนเราตะดิปุ่มิบาได้ဒါပေမဲ့နောက်တစ်ဆင့်ကတရားဝင်ရလဒ်တွေကိုထုတ်ပြန်ဖို့ဖြစ်ပြီးမေလ9ရက်နေ့မှာကြေညာဖို့တတ်မှတ်ထားပါတယ်
။ရွေးကောက်ပွဲနဲ့ပတ်သက်တဲ့တိုင်ကြချက်တွေအားလုံးကိုဒီမတိုင်ခင်မှာပြည့်ပြည့်အောင်စစ်ဆေးမှာဖြစ်ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲဟုတ်မဟုတ်ကော်မရှင်ကဆုံးဖြတ်မှာဖြစ်ပြီးတော့တရားဝင်ရလဒ်ကိုထုတ်ပြန်မှာဖြစ်တယ်လို့လည်းကော်မရှင်တွင်းမှုချုပ်ကဆိုပါတယ်။တရားမဝင်ဖြစ်သွားတဲ့မဲအရေးအတွက်ကနှစ်သန်းနီးပါးရှိတယ်ဆိုတဲ့သတင်းကြောင့်လည်းရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေကတေချာပေါက်ဖြစ်လာမယ်သဘောရှိပါတယ်။HRW အဖွဲ့အနေနဲ့တော့မဲမသမာမှုဆိုင်ရာသတင်းတွေကိုရထားတယ်လို့ HRW ရဲ့အကြီးတန်းသုတေသီဆူနိုင်ဖာစုကပြောပါတယ
် The reports that we have heard back are very alarming there were report about
four times ကျွန်တော်ကြားရတဲ့သတင်းတွေကတိတ်ကိုစိုးရိမ်စရာကောင်းပါတယ်မဲဝဲတာတွေမဲရီတွက်တာနဲ့စီးရင်ထည့်သွင်းလာမှာစီးမင်းစည်းကမ်းနဲ့မငြင်းညွတ်တာတွေအတိုက်ခံပါတီဝင်တွေကိုချင်းချောင်းနှောက်ယှက်တာတွေစတဲ့သတင်းတွေကိုကျွန်တော်ရထားပါတယ
်ရွေးကောက်ပွဲမတိုင်ခင်ကတည်းကပိတ်ပင်ကန့်သတ်ချက်တွေရှိထားတာကြောင့်ဒီရွေးကောက်ပွဲဟာမေကွန်းထုတ်စရာအများပြားရှိနေတယ်လို့လဲဆူနိုင်းဖာစုကထောက်ပြပါတယ
် From the start this election gave very little hope to be considered as
အစကတည်းကဒီရွေးကောက်ပွဲဟာယုံကြည်ရလောက်တဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့မျှော်လင့်ချက်မရှိခဲ့သလောက်ပါပဲ ဘာကြောင့်လဲဆိုတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်သတ်မှတ်ဖို့လိုအပ်တဲ့အခြေခံလွတ်လပ်ခွင့်တွေရှိခဲ့လို့ပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်လို့အခြေခံလွတ်လပ်ခွင့်တွေအပေါ်စစ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ
်ဒီရွေးကောက်ပွဲမှာပထမဆုံးဝင်ပြိုင်တဲ့ Future Forward Party ဟာပထမဆုံးချိန်မဲပေးသူလူငယ်အများစုရဲ့ထောက်ခံမှုနဲ့ရေအတွက်ပြီးသမျှမှာမဲအရေအတွက်၅သန်းကျော်အထိကျထားတာကြောင့်အဓိကအောင်မြင်မှုရတဲ့ပါတီဖြစ်တယ်လို့ Narison တက္ကသိုလ်ကလူမှုသိပ္ပံဘာသာဌာနမှူး Nabisa Wetuke ကပြောပါတယ
် The biggest winner obviously is Future Forward Party
အကြီးမားဆုံးအောင်မြင်မှုရတာကတော့ Future Forward Party ဆိုတာတိတ်ထင်ရှားပါတယ်ဒီရွေးကောက်ပွဲမှာမှပထမဆုံးအချိန်မဲပေးသူတွေလူငယ်တွေတိတ်ကိုတက်ကြွပြီးအပြောင်းအလဲလိုချင်ကြသူတွေက14ရာခိုင်နှုန်းလောက်ရှိပါတယ်အဲ့ဒီမဲဆန္ဒရှင်တွေဟာ Future Forward Party ကိုအခိုင်အမာထောက်ခံကြတယ်လို့ကျွန်မယူဆပါတယ
်စုစုပေါင်းအမတ်အရေအတွက်900ရှိတဲ့အောက်တော်အတွက်အထိုင်းမဲဆန္ဒရှင်တွေမဲပေးကြတာဖြစ်ပြီးအဲ့ဒီအထက်ကအမတ်နေရာ350ကိုမဲဆန္ဒနဲ့တခုချင်းစီကနေတည့်ရက်ရွေးကောက်တင်မြှောက်တာဖြစ်ပြီးတော့150ကိုတော့ပါတီတခုချင်းစီကအနိုင်ရတဲ့စုစုပေါင်းမဲအရေအတွက်နဲ့ခွဲခြားသတ်မှတ်ပေးတာပါအထက်လွှတ်တော်မှာအမတ်အရေအတွက်250ရှိပြီးအားလုံးကိုစစ်အစိုးရကခံထားတာဖြစ်ပါတယ်။အတက်အောင်လွှတ်တော်နဲ့ပေါင်းပြီးတော့ဝန်ကြီးချုပ်ကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်လက်ရှိအသာရနေတဲ့စစ်အစိုးရကြောရောင်းထုတ်ခံပြုပါတီရဲ့ခေါင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ပဲပြန်တက်လာမယ်လို့ခန့်မှန်းနေကြတာပါ။ဒီရွေးကောက်ပွဲမှာမဲပေးသူအရေအတွက်ကတော့ခန့်မှန်းထားတာတဲ့အများကြီးရော့ပြီး64ရာခိုင်နှုန်းပတ်ဝန်းကျင်ပဲရှိပါတယ်ခင်ဗျာ။
ကိုကြကြတဲ့ပြပြသွားတာပါရှင်အခုအာဖရိကကိုဝင်မှွေသွားတဲ့ဆိုင်ကလုန်းမုန်တိုင်းရဲ့ဘေးဒဏ်တင်ကျန်ခဲ့တဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါအာဖရိကတောင်ပိုင်းဒေသကိုတိုက်ခတ်သွားတဲ့အီတိုင်းဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်ခဲ့တဲ့ပြည်သူ 1.8 သန်းတဲ့ကတဝက်လောက်ဟာကလေးငယ်တွေဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အစီရင်ခံစာကဆိုပါတယ်အဲ့ဒီဒေသမှာမုန်တိုင်းကြောင့်သေဆုံးသူ900ကျော်ရှိသွားပြီလို့တရားဝင်စီးရင်ထုတ်ထားပေမဲ့ရေပြန်ကျလာပြီဖြစ်လို့ယနေ့သေဆုံးသူတွေကိုထပ်မံရှာပြီးတော့တွေ့နေတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ် VOA သတင်းတောက် research line ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြမှာပါရှင
်မိုဇမ်ဘစ်မာလာဝီနဲ့ဇမ်ဘာဝေနိုင်ငံတွေကတော့စိုးရိမ်နေရတဲ့အခြေအနေမှာရှိနေသေးပါရေကြီးနေစေဖြစ်တာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေဟာခေါင်မိုးတွေပေါ်သစ်ပင်တွေပေါ်မှာနေနေရပြီးကယ်ဆယ်မဲ့သူတွေကိုစောင့်မျှော်နေကြပါတယ်အလွန်ပြင်းထန်တဲ့ idea မုန်တိုင်းတန်ခံရသူတွေထဲမှာထောင်ချီတဲ့ကလေးငယ်တွေလည်းပါဝင်ပြီးကျောင်းမဲ့ပွဲအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစိုးရခံစာကဆိုပါတယ်အများစုဟာလုံခြုံတဲ့အမိုးကာမရှိကြဘဲအစားအသောက်နဲ့တောက်ရည်သန်းကအရေးတကြီးလိုအပ်နေတာပါအထူးသဖြင့်ကလေးငယ်တွေအတွက်ကူးစက်ရောဂါအန္တရာယ်ကိုစိုးရိမ်နေရတယ်လို့ UNICEF အဖွဲ့ပြောခွင့်ရChristophe Boyaga ကဆိုပါတယ
် Without safe and effective water sanitation and hygiene services children are at high risk of preventable disease
ဆင်းရဲတဲ့တောက်သုံးရည်မရပဲကောင်းမွန်တဲ့မိန်းလာစနစ်နဲ့ပတ်ဝန်းကျင်ဆန်းရှင်းမှုမရှိဘူးဆိုရင်တော့ဝမ်းလျှောတာဥရောငန်းပြားနဲ့ကာလာဝမ်းယောဂါလိုကူးစက်ယောဂါတွေကိုအဲ့ဒီကလေးတွေကာကွယ်နိုင်စွမ်းရှိကြမှာမဟုတ်ပါဘူးတဖြည်းဖြည်းအဟာရချို့တဲ့မဲ့အန္တရာယ်လဲတိုးလာနေပါတယ
်ဆိုင်ကလုန်းမုန်တိုင်းဗဟုဇက်ကြခဲ့တဲ့မိုဇမ်ဘစ်နိုင်ငံဘေးရမျိုးမှာဆိုရင်ဝမ်ပြဝမ်ရှော်ယောဂါဖြစ်နေသူတွေရှိနေပြီလို့ကမ္ဘာ့ကျက်ချိန်ဤအဖွဲ့ကအတည်ပြုပြောပါတယ်။အဲ့ဒီဒေသမှာရေစိုးကြောက်ဖြစ်လာတဲ့ငှက်ပြားယောဂါတွေနဲ့ကူးစက်ယောဂါပြန့်နှံ့မဲ့အန္တရာယ်တွေရှိနေတယ်လို့ကမ္ဘာ့ကျက်ချိန်ဤအဖွဲ့ကသတိပေးထားပါတယ်။လွန်လွန်စင်မှာတော့မုန်တိုင်းကြောက်ပျက်စီးနေတဲ့ကျောင်းတွေဆေးရုံတွေကိုစုပေါင်းခုလုံရေးစခန်းအဖြစ်အသုံးပြုနေရတယ်လို့ UNICEF ကပြောပါတယ်။အကျိုးဆက်အနေနဲ့ထောင်ထဲကြီးတဲ့ကလေးတွေကျောင်းသွားနိုင်တဲ့အနေအထားမရှိပါဘူး။ကလေးတွေစောနိုင်တဲ့များအစောဆုံးကြောင်းပြန်တက်နိုင်ဖို့ရေးကြည့်တယ်လို့ပြောပါတယ်။ကလေးများစုဟာရုပ်ပိုင်းရောစိတ်ပိုင်းပါထိခိုက်ခံစားနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တကယ်တော့အခုလိုဒုက္ခပင်လဲဝေနေခြင်းမှာကလေးတွေသူတို့ရဲ့စိတ်အလိုမကျမှုတွေအတွက်အကောင်းဆုံးဘယ်လိုရင်ဆိုင်ရမလဲဆိုတာကိုစာသင်ကျောင်းတွေကပံ့ပိုးနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ရှိရခင်နိုင်ငံရေးအရကိုယုံကြည်ရပေါ်မှာယက်တီလှုပ်ရှားပြောဆိုတဲ့ပေါ်ဖန်စီအရေးယူခံရသူတွေနိုင်ငံရေးပြောကနဲ့ဆက်နွယ်ဖန်စီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိန့်မြန်းကြမယ်တော့ရှင်ကိုကြည့်ပါတယ
် VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်စစ်တမ်းဌာနချုပ်နယ်မြေ၅ခုမှာတပ်မတော်ကအပြစ်ခတ်ရက်စဲခဲ့တဲ့၃လမြောက်ကာလအတွင်းမှာတပ်မတော်နဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဟာအရင်လတွေထက်မြင့်တက်လာခဲ့တဲ့အကြောင်းငြိမ်းချမ်းရေးဆွေးနွေးရမှာမဖြစ်နိုင်တာတွေမတောင်းဆိုဖို့နဲ့မူလသတ်မှတ်ထားတဲ့အပြစ်ရက်ကာလ၄လဟာလုံလောက်တဲ့အချိန်ဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကသတင်းစာရှင်းလင်းပွဲကိုနေပြည်တော်ရှိတက်မတော်စစ်မိုင်းပြတိုင်မှာကျင်းပပြီးအပြည့်ရက်ထားတဲ့စစ်တိုင်းနယ်မြေ၅ခုကစီးရီးအခြေအနေကိုအဓိကရှင်းလင်းခဲ့တယ်လို့စကိုင်းတိုင်းအထက်ပိုင်းနာဂလက်နက်ကိုင်အဖွဲ့ NSCNK နဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုလည်းရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲမှာအပြည့်ရလိုက်တဲ့တတိယမြောက်လအတွင်းမှာတမ်ဘရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲဖြစ်ပွားတာတွေဟာအရင်လတွေတည်းမြင့်တက်ခဲ့ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောကြားပါတယ
်တတိယမြောက်ကာလအတွင်းမှာလကျွန်တော်တို့ဝိပဒနဲ့ထိတွေ့တိုက်ပွဲဖြစ်ပွားမှု24ချိန်လက်နက်ကိုင်ချင်းချင်းထိတွေ့တိုက်ပွဲဖြစ်ပွားမှု15ချိန်နေပြည်တော်လုံးလုံးရှားမှုစုစုပေါင်း94ချိန်စက်ကြီးကပောက်ကန်မှုစေတီနဲ့လူတို့ဆိုတော့မရှိသေးတာဆောင်ရွက်ဖက်တော့တွေ့ရှိရ
တယ်တမ်မရော်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာဟာ KIA နဲ့2ချိန် TNLA နဲ့2ချိန် MNDAA နဲ့3ချိန် SSA 1 High နဲ့8ချိန် RCSS SSA တောင်ပိုင်းနဲ့2ချိန် TNLA MNDAA ပူးပေါင်းတက်တဲ့5ချိန်ဖြစ်ခဲ့တာပါ2018ခုနှစ်ဒီဇင်ဘာလမှာအပြစ်ရက်ပြီးနောက်ပထမလမှာတမ်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲ2ချိန်ဒုတိယလမှာ4ချိန်ဖြစ်ပွားခဲ့ပါတယ်အပြစ်ရက်ထားတဲ့ကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ငင်းချင်းရေးဆွေးနွေးတဲ့အပေါ်မှာလဲဗိုလ်ချုပ်စိုးနိုင်ဦးကတမ်မရော်ရဲ့သဘောထားကိုအခုလိုပြောဆိုပါတယ်
ကျွန်တော်တို့ EAO တွေနဲ့ပြည်သူဆွေးနွေးတာကျွန်တော်ငင်းချင်းလုံလိုက်တဲ့အတွက်တူးတက်တယ်ဆိုတော့ရက္ခဏာဆောင်တာကျွန်တော်တို့လက်ခံပါတယ်တူတဲ့တူပါဒါမှမဟုတ်ကျွန်တော်တို့အနေနဲ့တော့ reset ကိုစောင့်ကြည့်မှာဖြစ်ပါတယ် reset မထွက်ခဲ့ရင်တော့မဟုတ်ဘူးကောင်းတဲ့ reset မရဘူးဒီတွေ့ဆုံမှုတွေကတူးမရှိပါဘူးဒါကြောင့် PO တွေအနေနဲ့တွေ့ဆုံမှုတွေမှာမဖြစ်နိုင်တာတွေတောင်းဆိုတာတွေထက်ငင်းချမ်းရုပ်ရှိရှိတဲ့လုံဆောင်မှုတွေအလိုပုံတွေတတ်မလို့နေတယ်အဲတွေ့ရလို့ကြောင်းပြောလို့ပါတယ
်အပြစ်ရက်ကာလ၄လကိုထက်မှန်တိုးမြင့်ဖို့ရှိမရှိဆိုတဲ့မေကွန်းအပေါ်မှာတော့တက်မရော်သတင်းမှန်ပြန်ကြားရေးကော်မတီဒူဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဖြေကြားပါတယ
်တကယ်တမ်းကျွန်တော်တို့ညီညာရေးကိုလိုလားပြီးတော့ဆောင်ရွက်မယ်ဆိုလုံလောက်တဲ့အချိန်ကာလဖြစ်ပါတယ်ဒါကြောင့်ဒီအချိန်ကာလကိုကျွန်တော်တို့ကတ်ချက်ပြီးပါတယ်တက်မှန်ပြန်ကြားဖြစ်ပါ
သတင်းစာရှင်းလင်းပွဲမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂလက်နက်ကိုင်အဖွဲ့ NSCNK နယ်မြေမှာတတိယမြောက်လအတွင်းမှာလူ22ဦးလက်နက်33လက်နဲ့ခရမ်းမီကြောက်တွေကိုထပ်မံရရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။စကိုင်းပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီး AA တပ်ဖွဲ့ကမြောက်ဦးရင်ကျေးမှုနယ်မြေနဲ့ရဲရွာအတွင်းကနေပစ်ခတ်တာတွေရှိကြောင်းနဲ့ဒေသခံပြည်သူတွေအနေနဲ့တက်မရော်နဲ့ပူးပေါင်းဆောင်ရွက်ဖို့မြစ်တရားခံကြောင်းလည်းထက်သွင်းရှင်းလင်းပါတယ်။မြောက်ဦးတိုက်ခိုက်မှုမှာတော့ AA အဖွဲ့ကလူနေအင်ဂျီတွေအတွင်းကပြစ်ခတ်တာမရှိကြောင်းညင်းဆိုထားသလို AA အပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တို့ဒီလ22ရက်နေ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မှာအ ਨੇ ဆုံးတိုက်ပွဲ၈ကြိမ်ဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင်သောရရှင်များရှင်မြမလူအဖွဲ့အစည်းအတွက်မှယဉ်ကျေးမှုအစဉ်လာကောင်းတွေကိုတံပိုးထားထိမ့်သိမ့်တက်လာအောင်နိုင်ငံတော်ကချီးမြှင့်တဲ့သာသနာ့နှုတ်ကဟဘွဲတွေရရှိထားတဲ့အဖွဲ့ဝင်တွေကိုထပ်ဆင့်ဂုဏ်ပြုတဲ့အလှူဒါနလုပ်ငန်းတွေနဲ့ကြော်ကြားတဲ့လေးကျွန်းသူပရဟိတဖောင်ဒေးရှင်းတာဝန်ရှိသူတွေကမနေ့ကကျင်းပတဲ့အခမ်းအနားမှာပြောပါတယ် VOA သတင်းတောက်မမေခါသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကတော့လေးကျွန်းသူဖောင်ဒေးရှင်းကနေနိုင်ငံတော်ကချင်းမြင့်တဲ့သာသနာ့နှုတ်ကဟဘွဲ့အသီးသီးလက်ခံရရှိခဲ့တဲ့အသင်းဝင်တွေကိုထပ်ဆင့်ဂုဏ်ပြုချင်းမြင့်တဲ့အခမ်းအနားပွဲလေးပဲဖြစ်ပါတယ်
Dilo Nangaroa Gumpu Kayare Durigo, Poesi Twin Tussin Pianle Compute a Canago, Jango Dang when you joke Upio Mintinle Tayo Gumpu Saka Piocha Kevare, Legion do a Puet Nine, Bada Tadana Jobin, Lumu Gong Jobu Brahita Lunganima, Akuta Bobi, Sato Pambo Kuni Bowen Jabo. When you joke Upio Mintin got tight on Dwagirawa. ဒီတဲ့တိုးပြီးတော့ဆောင်ရွက်နိုင်ပါစေလို့ကျွန်တော်အနေနဲ့စာနာပြပါတယ်။ဘာသာတာဒနာအကျိုးတည်ဖို့သူတွေကိုနိုင်ငံတော်ကဂုံပြုချင်းမြင့်တဲ့တာဒနာနှုတ်ကဟာဖွဲ့ဆောင်အဖွဲ့ဝင်တွေကိုဒီကနေ့ဖွဲ့စည်းအတွင်းထက်ဆင့်ဂုံပြုပွဲကျင်းပရတာနဲ့ပတ်သက်လို့လေးကျွန်းသူဥက္ကဋ္ဌဒေါက်တာမြတီရာကအခုလိုရှင်းပြသွားတာပါ။အစင်လာကြီးမားတဲ့မမတို့ မြန်မာမျိုးသမီးရဲ့ရည်ရွယ်ချက်မှုတလေးထုံးစံဆင်လာကောင်းနေအများကြီးရှိဆိုတော့ဒီအစင်လာကောင်းနေကိုမမရဲ့မိသားစုတွေမှာမမရဲ့ပတ်ဝန်းကျင်တွေမှာအလေးထားတံမိုးထားတက်လာအောင်ဒါလိုလေးလက်စင်ခံထိန်းသိမ်းတက်လာအောင်ဆိုရယ်ရည်ရွယ်ချက်ပါဒါကြောင့်လေဒီနေ့လို့ပွဲမျိုးတွေမမတို့ချင်းမှာဖြစ်တာလေးကျွန်းသူနာရကတအုပ်ဖြစ်တဲ့ဒေါ်ပိုးဖြူကတော့သူတို့အဖွဲ့ကိုအခုလိုစုတွေချင်းမြင့်အသိမှတ် young Gigi Ye in a Lumu Lung Anima Pawin Chabu, Topo Puga, Titan Piosu, Tuakebare.
Go on, Matis on low, Ninjani, Sule, Ari Sekumuya Bau, Goa, Pave Yor, Jane, Mutami Lube, Losan Nine, Sansan Nine, Mutami Pono, Alo, Satema, Timiro, Makoko Gule, Jongiche, Pine, Bamso, Losan Abame,
Legend of Puega, Puin, Donze Nibaha. နိုင်ငံတော်ကချင်းမြင့်တဲ့တာသနာနှုတ်ကဟာဖွဲ့အသီးသီးကိုလက်ခံရယူထားကြသူတွေဖြစ်ပြီးဒီကနေ့အခမ်းအနားကတော့သူတို့ကိုထပ်ဆင့်ကွန်ပျူချင်းမြင့်တဲ့အခမ်းအနားပဲဖြစ်ပါတယ်။လေကျွန်းသူအဖွဲ့ကတော့2006ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးစတင်ဖွဲ့စည်းချိန်တုန်းကအဖွဲ့ဝင်30ကျော်ရှိရာကနေအခုမှာတော့အဖွဲ့ဝင်100ကျော်ရှိနေပြီဖြစ်ပါတယ်။
မေခါပြောပြသွားတာပါရှင်။နောက်နှစ်နိုင်ကြာမှာထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေမှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။
2016年6月末，Russia内刚刚围绕纳什克德拉斯的波松山给的，而杜松山也慕罗伯莫拉也是因看在阿亚，他们让Donald Trump要对美国使用一大文的乌迪亚马，Russia内不帮战事上月开的时候，他们对个亚布罗，谢内就威廉巴嘎表加给巴的，罗伯莫拉也是因看在过真丑比，乱到过被捕的杀人马，他们让Donald Trump啊第二次因一个纳什克普追杀给德拉斯人的不得了嘞，他们让阿尼呢亚斯威姆不久龙给布罗。 ဆောင်ရမ်းမှုမလာကောက်ချက်ချမှတ်သားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်သားဘူးလို့ရှင်းနေကြပါကရှင်းတာထားပါတယ်။ထိုင်းနိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အပြစ်အဆုံကိုမေလ9ရက်နေ့မှာကြီးညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘယ်ပါတီကမဲရလဒ်အများဆုံးရထားတယ်ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီး NPA ဘက်ကမြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေနဲ့ကျရွာရဲ့အတွင်းကနေပြစ်ခတ်မှုတွေရှိတယ်လို့မြမတက်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြည်တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့ဒီလိုပြောကြားလိုက်တာပါဒေသခံပြည်သူတွေအနေနဲ့လည်းတက်မတော်နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောပါတယ်အေးအဖွဲ့ကတော့လူနေအိမ်ခြေတွေအတွင်းကနေပြစ်ခတ်တာမရှိဘူးလို့ညှင်းဆိုထားပါတယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါရဲ့ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။
This program has come to you from the Voice of America, Washington. From Washington, this is